ထိရောက်တဲ့ကာကွယ်ဆေးတစ်ခုကိုမျှော်လင့်ထားတာထက်အချိန်တော်တော်ဆော့ပြီးတော့ထုတ်လုပ်နိုင်မယ်လို့ခန့်မှန်းထားပေမယ့်ဈေးမလုံးမငါဖြစ်မဲ့အရေးကိုရှောင်ရှားဖို့အတွက်တော့အစိုးရတွေကလုံလောက်တဲ့ငွေကြေးသုံးစွဲမှုတွေမလုပ်ဘူးဆိုရယ်ဆိုရင်ပူပန်မှုတွေတစ်ဖက်ပေါ်လာနေပါတယ်။တန်းချီတဲ့ကာကွယ်ဈေးတွေကိုစီမံခန့်ခွဲဖြန့်ဖြူးရေးမှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုလည်းကြိုတင်တွေးဆပြီးတော့ပြင်ဆင်ထားတာမရှိဘူးလို့ဆိုပါတယ်။ကမ္ဘာလူဦးရေ10ဘီလီယံအတွက်လိုအပ်တဲ့ကာကွယ်ဈေးတစ်ဝက်လောက်ကိုရရှိဖို့နိုင်ငံအစိုးရတွေကငွေကြေးသုံးစွဲထားပြီးဖြစ်တယ်လို့အကဲဖြတ်သူတွေကပြောပါတယ်။ကမ္ဘာနိုင်ငံပေါင်း190ကျော်ကလည်း WHO ကဦးဆောင်တဲ့ကာကွယ်ဈေးညီလူညီမျှရရှိရေးအစီအစဉ်မှာပါဝင်ဆောင်ရွက်ဖို့စိတ်ဆက်ဆွေးနွေးနေပါတယ်။ဒါပေမဲ့ American နိုင်ငံကတော့ဒီအစီအစဉ်မှာပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။ American နိုင်ငံလူပဲသူတို့ရဲ့ပြည်သူတွေကာကွယ်ဈေးအချိန်မီမရမှာကိုစိုးရိမ်နေနိုင်ငံတွေကလည်းကိုယ်အစီအစဉ်နဲ့ကိုယ်ကာကွယ်ဈေးတွေထုတ်လုပ်လာနေကြပါတယ်။ဗြိတိန်ဂျပန်ကနေဒါဩစတြေးလျနဲ့နိုင်ငံအများပြားကအလားအလာကောင်းတဲ့ကာကွယ်ဆေးတန်းနဲ့ချီပြီးဝယ်ယူဖို့ဆေးဝါးကုမ္ပဏီတွေနဲ့သဘောတူစာချုပ်တွေအပြိုင်ဆိုင်ချုပ်ဆိုနေကြပြီဖြစ်ပါရဲ့ရှင်။